ရှိတောင်အရှာဒေတာကတက္ကစီငါကားဝန်ဆောင်မှုလုပ်ငန်းတွေမှာနာမည်ကျော် Uber ကုမ္ပဏီနဲ့အဓိကပြိုင်ပွဲဖြစ်တဲ့ Grab ကုမ္ပဏီကမြန်မာနိုင်ငံမှာဒီနေ့ပဲလုပ်ငန်းတွေစတင်လိုက်ပါတယ်။မြန်မာနိုင်ငံရန်ကုန်မြို့မှာအငှားရင်ကားမောင်းသမားတချို့နဲ့ပထမဆုံးချိန်စမ်းသပ်ပြေးဆွဲခဲ့တာဖြစ်ပြီးလုပ်ငန်းတွေကိုတဖြည်းဖြည်းတိုးမြှင့်သွားမယ်လို့လည်းစင်ကာပူခြေဆိုင် Grab ကုမ္ပဏီရဲ့အကြေညာချက်မှာဖော်ပြထားပါတယ်။ရှိတောင်အရှာဒေတာမှာခုနှစ်နိုင်ငံမြောက်ဖြစ်ရန်ကုန်မှာဒီနေ့စတင်လိုက်တဲ့ Grab တက္ကစီလုပ်ငန်းဟာစင်ကာပူ၊အင်ဒိုနီးရှား၊ဖိလစ်ပိုင်၊မလေးရှား၊ထိုင်းနဲ့ဗီယက်နမ်တွေမှာလည်းလုပ်ငန်းတွေလုပ်ကိုင်နေကြတာပါ။လုပ်ငန်းအစအဖြစ်ရန်ကုန်မြို့မှာစတင်ပြေးဆွဲရမှာရင်ပေါင်းတွေရဲ့ဝန်ဆောင်မှုနဲ့တက္ကစီကားတွေဘေးအန္တရာယ်ကင်းရှင်းရေးစံချိန်မီဖို့အထူးအာရုံစိုက်ဆောင်ရွက်သားမှာဖြစ်ကြောင်းလဲကုမ္ပဏီရဲ့ဈေးကွက်ဆိုင်ရာဒီယိုကထချာကိုကကြေညာချက်မှာပြောဆိုခဲ့ပါတယ်။ Grab Taxi လုပ်ငန်းရဲ့အဓိကပြိုင်ပွဲလည်းဖြစ်အရှေ့တောင်အရှာ6နိုင်ငံမှာလုပ်ငန်းတွေလုပ်ကိုင်နေတဲ့ Uber ကတော့လက်တလောမြန်မာနိုင်ငံမှာလုပ်ငန်းတွေမရှိသေးပေမဲ့မကြာခင်မှာဝန်ဆောင်မှုတွေပေးနိုင်ဖို့မျှော်လင့်ကြောင်းလဲဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ခင်ဗျာ။နောက်ထရင်တစ်ပုံမှာတော့ထိုင်းနိုင်ငံမှာအသက်25နှစ်အရွယ်ပင်လယ်လိမ္မာကြီးဟာလာလေသူတွေအလှပစ်ပေးခဲ့တဲ့ပတ်စံအကျွေးစေးတွေကိုတထောင်နီးပါးစားမိပြီးဒီနေ့သေဆုံးသွားခဲ့ပါတယ်။လိမ္မာကြီးရဲ့အစာရင်တွေကနေဒီအကျွေးစေးတွေကိုဖယ်ရှားပစ်ဖို့ခွဲစိတ်မှုလုပ်ပြီးနှစ်ဖက်အကြမ်းအခုလိုသေဆုံးသွားတာပါ။ဘာကမြို့ချီလာလောင်ကွန်တက်ကတူတိရစ္ဆာန်စေကူတာရဲ့ဌာနကပါမောက္ခဒေါက်တာအချာရီယာဆာလီစူတာကဒီလိမ္မာကြီးသေဆုံးခဲ့ရတဲ့အကြောင်းရင်းကတော့ဒီအကျွေးစေးတွေကြောင့်သွေးစိတ်တက်သွားတာပါလို့ဆိုလိုက်ပါတယ်ခင်ဗျ။